မြန်မာနိုင်ငံကအွန်လိုင်းလိမ်လည်မှုတွေအပါအဝင်ဒေါ်လာရာနဲ့ချီတဲ့လိမ်လည်မှုတွေကိုတရုတ်ရဲတွေကဖော်ထုတ်နှိမ်နင်းနိုင်ခဲ့တယ်လို့တရုတ်နိုင်ငံပိုင်းမီဒီယာတွေမှာဒီကနေ့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလူပေါင်းတသိန်းကျော်ပါဝင်တဲ့အွန်လိုင်းလိမ်လည်မှုတွေကိုတရုတ်ရဲတွေကဒီနှစ်မှာစတင်နှိမ်နင်းခဲ့တာပါ။တရားရှိသူပေါင်း 3,100 ကျော်ကိုမြန်မာအာဏာပိုင်တွေကနိုဝင်ဘာလအတွင်းကပဲတရုတ်နိုင်ငံကိုလွှဲပြောင်းပေးခဲ့တာပါ။တရုတ်ပြည်သူလုံခြုံရေးအေဂျင်စီတွေဟာဒီနှစ်ထဲမှာအမှုပေါင်း260ကျော်ကိုဖြည့်ရှင်းနိုင်ခဲ့ပြီးတော့ဒေါ်လာတန်210တန်ကျေရှိတဲ့အထူးရောင်းလုပ်ငန်းတွေကိုဖယ်ရှားနိုင်ခဲ့တယ်လို့ရာဇဝတ်မှုကျူးလွန်တဲ့အဖွဲ့ပေါင်း180ကျော်ကိုဖမ်းဆီးနိုင်ခဲ့တယ်လို့လည်းတရုတ်အစိုးရပိုင်းရှင်းဝါသတင်းဌာနမှဖော်ပြထားပါတယ်ရှင်။